ကုလသမဂ္ဂရဲ့နှစ်ပတ်လည်မူရစီအစီရင်ခံစာရီကလာမည့်နှစ်အနည်းငယ်အတွင်းရှစ်တောင်အားရှဒေသမှာဘိန်းဆိုင်ပြိုးထုတ်လုပ်မှုပပျောက်နိုင်တယ်လို့ဖော်ပြထားပါတယ်။ဒေသအတွင်းမူရစီပပျောက်ရေးကြိုးပမ်းနိုင်နေနေပေမဲ့စိတ်ကြွစေးရာတွေတွင်တွင်ကျယ်ကျယ်ရောင်းဝယ်ဖောက်ကားနေတဲ့အန္တရာယ်နဲ့တော့ရင်ဆိုင်နေရဆဲပဲလို့ VOA ရဲ့ရွန်ကော်ဗင်ကဘန်ကောက်မြို့ကနေသတင်းဆောင်ပါပေးပို့ထားပါတယ်။ကုလသမဂ္ဂရဲ့ဒီနေ့ထုတ်ပြန်တဲ့2596ခုနှစ်ကတည်းကစာရင်ဘိန်းထုတ်လုပ်မှု86ရာခိုင်နှုန်းကျဆင်းလာတယ်လို့သိရပါတယ်။ဒီနေ့မှာပိုပြီးထုတ်လုပ်မှုကျွယ်ရှိတယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂမူရင့်ရဲ့ရာဇဝတ်မှုကင်းရေးရာတာဝန်ခံဂျွန်ဒွိုက်ကဘိန်းပပျောက်ရေးဆက်လက်ထိန်းသွားမယ်ပုံပေါ်နေတယ်လို့အခ
in this region which continues.
ဘေးအထွက်နဲ့ပတ်သက်လို့ချုပ်ပြီးပြောရမယ်ဆိုရင်အဲ့ဒီဒေသမှာအတော်လေးဆက်လက်ကျဆင်းနေတာတွေ့ရပေမဲ့အာဖဂန်နစ္စတန်မှာတည်လာတဲ့အထွက်တိုးမှုကြောင့်အကျနဲ့အတက်ကသွားပြီးတော့ချိန်ကိုက်မိတယ်လို့ဖြစ်နေပါတယ်
UNODC လို့ခေါ်တဲ့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုကင်းရေးရာတာဝန်ခံတွေကလာအိုနိုင်ငံမှာ2006ခုနှစ်နှစ်ဦးပိုင်းမှာတောင်ဘိန်းဆိုင်ပြိုမှုပပျောက်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။အခုလောလောဆယ်ဧက930နီးပါးဘိန်းဆိုင်ပြိုနေတယ်လို့ဆိုပါတယ်။မြန်မာနဲ့ထိုင်းနိုင်ငံတို့မှာလည်းဒီနှစ်ပိုင်းအတွင်းဘိန်းထိန်လုံမှုကျဆင်းတာကိုအရှိန်မပြတ်ထိန်းထားနိုင်ခဲ့ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာမနှစ်ခါတဲ့စာရင်23ရာခိုင်နှုန်းရော့ကျခဲ့ပြီးလာအိုနိုင်ငံမှာတော့43ရာခိုင်နှုန်းကျဆင်းခဲ့ပါတယ်မြန်မာနိုင်ငံမှာ2014ခုနှစ်မှာဘိန်းဆိုင်ပြိုထုတ်လုပ်မှုပျောက်ရေးအမျိုးသားစီမံကိန်းတရက်နဲ့ကြိုးပမ်းနေတယ်လို့ဆိုပါတယ်လာအိုနဲ့မြန်မာနိုင်ငံစလုံးအနေနဲ့ဘိန်းအစားတို့တည်နံဆိုင်ပြိုရေးအစားတို့လုပ်ငန်းတွေဆောင်ရွက်ရေးတွေအကောင်အထည်ဖော်ဆောင်ရွက်နေပေမဲ့လက်တွေဆိုင်ပြိုသူတောင်းယူတဲ့သမားတွေအတွက်တော့အခက်အခဲတွေနဲ့ရင်ဆိုင်နေရသေးတယ်လို့သိရပါတယ်မြန်မာစစ်ဆိုးရနဲ့အပြစ်ခတ်ရက်စဲရေးသဘောတူညီမှုရယူထားတဲ့ UWSA ခေါ်ဝါနယ်သိသိညညရေးတပ်ဖွဲ့ရဲ့စီးပွားရေးနဲ့ဆက်ဆံရေးတာဝန်ခံဦးအောင်ဖုံးက VOA ကိုအခုလိုပြောပြပါတယ်
ရောဘာဆိုရောဘာစိတ်ယုံဆိုစိတ်ယုံပေါ့တက်ကူစိတ်ယုံဆိုစိတ်စိတ်ယုံလို့ဟိုစတယ်ကြည့်ပေါ့သူကစားထိုးတဲ့ကြည့်တယ်လေဆက်တာလေအတော်လေးအောင်မြင်တယ်လေဥပကုတ်ကမှဆိုပန်းချုံဆက်ခဲ့တယ်လေကျွန်တော်ဒီတက်မှတော့ခက်ခက်တော့ပြားတယ်ကျွန်တော်တို့ဒီမှာအနံကတော့တင်ပြတာပဲကုရတမကကိုလည်းကိုညီဖို့နေတောင်းဆိုတာပေါ့နော်မျိုးလေးတာပေါ့
ဘိန်းဆိုင်ပြိုထုတ်လုပ်မှုကျဆင်းနေတဲ့တစ်ချိန်တည်းမှာပဲစိတ်ကြွဆေးပြားအင်ဖက်တမင်းထုတ်လုပ်မှုကတော့အာရှနိုင်ငံတွေကအချက်အချာကျနေသေးပါပဲလို့မစ္စတာဂျွန်ဒရိုက်ကပြောပြပါတယ်
The world's largest market for amphetamines, notably methamphetamines, is East and Southeast Asia. The subregion
amphetamine စိတ်ကြွဆေးပြားတွေရဲ့ကမ္ဘာအကြီးဆုံးဈေးကွက်ကတော့အထူးသဖြင့် methamphetamine အတွက်ကအရှိနဲ့အရှိတောင်အာရှပါပဲသက်ကလေး2003ခုနှစ်မှာကမ္ဘာပေါ်မှာအင်ဖက်တမင်းစိတ်ကြွဆေးပြားသည့်ဖန်စီရမိမှုမှာအဲ့ဒီဒေသက60ရာခိုင်နှုန်းကျော်ရရှိခဲ့ပါတယ်
။အင်ဖက်တမင်းစိတ်ကြွဆေးပြား30ရာတွေကျဆင်းသွားကြောင်းထိုင်းနိုင်ငံမှာ2003ခုနှစ်ကအငင်းပွားပွဲမူရစ်ဆေးဝါးနှိမ့်နှင်းရေးစစ်ဆေးရေးကြောင်းသုံးဆဲသူရော့ပါခဲ့ရတယ်လို့အစိုးရအခမ်းအနားကဖော်ပြထားပါတယ်။အင်ဖက်တမင်းဆေးပြားတွေကိုဥရောပနိုင်ငံတွေမှာထုတ်လုပ်ပြီးမက်အင်ဖက်တမင်းဆေးပြားတွေကိုတော့တရုတ်၊မြန်မာ၊ဖိလစ်ပိုင်၊မြောက်အမေရိကတိုက်ကနိုင်ငံတွေမှာထုတ်လုပ်တယ်လို့ဆိုပါတယ်။ XTC ဆေးပြားကိုတော့ Netherlands နဲ့ Belgium နိုင်ငံတွေမှာထုတ်လုပ်တယ်လို့သိရပါတယ်။ထိုင်းနိုင်ငံမှာယာဘလို့အရက်ထဲမှာခေါ်တဲ့မက်အင်ဖက်တမင်းဆေးပြားတွေ2000ခုနှစ်ကတန်100ကျော်ထုတ်လုပ်ရာကနေ2005ခုနှစ်ပထမ6လအတွင်း9တန်းထိကျဆင်းကြောင်ဒါပေမဲ့ ice လို့ခေါ်တဲ့ amphetamine ဆေးပြားသုံးဆမှုပြဿနာနဲ့တော့ရင်ဆိုင်နေရသေးတယ်လို့ထိုင်းနိုင်ငံတာဝန်ရှိသူတွေကပြောဆိုပါတယ်ဘိန်းစိမ်းဈေးနှုန်းကတော့အာဖဂန်နစ္စတန်နိုင်ငံမှာ69ရာခိုင်နှုန်းကျဆင်းခဲ့ပြီးတကီလိုကိုအမေရိကန်ဒေါ်လာ62ဈေးပေါက်ကြောင်းမြန်မာနိုင်ငံမှာတော့ဘိန်းစိမ်းတကီလိုကိုအမေရိကန်ဒေါ်လာ234ဈေးပေါက်ပြီး80ရာခိုင်နှုန်းငွေဈေးတက်ခဲ့တယ်လို့သိရှိရပါတယ်။အင်ဖက်တမင်းဆေးပြားထုတ်လုပ်ရမှာလိုအပ်တဲ့ဓာတုကုန်ရမ်းတွေရောင်းဝယ်ရေးနှိမ်နှင်းဖို့အတွက်ထိုင်း၊တရုတ်၊အိန္ဒိယ၊လာအိုနဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်နေကြတယ်လို့အစိုးရအခမ်းအနားမှာဖော်ပြထားကြောင်း